Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VU American အသံရဲ့2018ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြနေညပဲအစီအစဉ်တွေကို Washington မြို့တော်ကနေ Washington DC မြို့တော်ကနေတိုက်တင်ဆက်ပေးမိပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျမကတော့ဆုမြတ်မှာပါရှင် Syria နိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်က Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နှိုင်းခဲ့ပြီလို့ Syria အာဏာပိုင်တွေကပြောကြားခဲ့ပါတယ်မြောက်ကိုရီးယားဘက်ကထွက်ပြေးဗတ်ပြောင်းလာသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုဟက်ကာတွေခိုးယူပြီးဖောက်ချခဲ့တယ်လို့တောင်ကိုရီးယားကပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့မြန်မာစစ်တပ်ကစီးရေးလှုပ်ရှားမှုတွေလေးလာကြရက်ဆိုင်မှုကြီးညာထားပေမဲ့တိုက်ခိုက်မှုတွေရှိကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေကမှားရင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့ညီဆောင်ရမှာဖြစ်ကြောင်းတက်မတော်ကသတိပေးလိုက်တဲ့အပေါ်မှာ
အခုရေးတဲ့မီဒီယာနဲ့မပေးထားဘဲနဲ့စီစစ်အပြီးမပြည့်ဘူးလို့ပြောလို့တော့မရဘူးကြ။အဲတခုမီဒီယာဘက်ကလည်းတခုရှိတာလေ။ဟိုအစီစစ်အပြီးပြုတိုင်းနဲ့နီးလန်းတွေကိုတက်တဲ့ပြေစူးစားဖို့တော့လိုတာပေါ့နော်။စူပန်းပြီးကမှမရမှကျွန်တော်တို့ဒီတကယ်ကို
ဝိုင်းရင်သတင်းသမားတူဦးဖြစ်တဲ့ကိုတီဟာသွေးပြောထားတာပါ။ဒီသတင်းနဲ့တူတက်မတော်ကိုပြစ်ခတ်မှုမပြုလို့ကြောင်းတောင်ပိုင်းရှမ်းတက်ဖွဲ့ညင်းဆိုလိုက်တဲ့အကြောင်းနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတက်မတော်အပါဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လိုလားတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီစီဇန်တွေမတင်ဆက်ခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့ Manbij မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နှိုင်းခဲ့ပြီလို့ဆီးရီးယားအာဏာပိုင်တွေကဒီကနေ့တောက်ချာနေ့ကြေညာချက်ထုတ်ပြန်ပါတယ်။မြို့ထဲမှာရှိသမျှဆီးရီးယားနိုင်ငံသားတွေနဲ့တခြားသူအလုံးရဲ့လုံခြုံရေးကိုအပြည့်အဝအာမခံချက်ပေးတယ်လို့ဆီးရီးယားစစ်တပ်ကပြောပါတယ်။ Manbij မြို့အပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ဆီးရီးယားတပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဆီးရီးယားမှာရှိတဲ့ကာဒူမြို့အဓိကပြည်သူ့စစ်အဖွဲ့ YPG ကသမ္မတဘာရှာအယ်အာချတ်ကိုတောင်းဆိုတာပါ။အခုလိုဒီ Manbij မြို့ကိုဆီးရီးယားတပ်တွေထိန်းချုပ်လိုက်တာဟာတိုးတက်တဲ့လက္ခဏာဖြစ်တယ်လို့ရုရှားအစိုးရကပြောပြီးချက်ချင်းကြိုဆိုပါရယ်ဆီးရီးယားကနေအမေရိကန်တပ်တွေအားလုံးရုတ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရန့်မျှော်လင့်မထားဘဲကြေညာခဲ့ပြီးတဲ့နောက်မှာ Manbij မြို့ကိုဆီးရီးယားအစိုးရတပ်တွေထိန်းချုပ်ဖို့အတွက် YPG တပ်ဖက်ကပန်ကြားခဲ့တာပါ IS စစ်သွေးကြွတွေကိုအဓိကတိုက်နေတဲ့ YPG အဖွဲ့ကိုအမေရိကန်ပြည်ထောင်စုကစစ်ရေးအရာပံ့ပိုးကူညီပေးနေပါရယ်တူရကီဘက်ကတော့ဒီအဖွဲ့ကိုသဘောအဖွဲ့လို့သတ်မှတ်ပြီးတော့အပြေးတိုင်ချေမှုန်းသွားမယ်လို့ပြောကြားထားပါရယ်
အမေရိကန်ဆိုရလုပ်ငန်းတချို့ကိုလာမယ့်2019နှစ်စပိုင်းကာလအထိပိတ်ထားမယ့်အခြေအနေဆိုင်နေပါတယ်။အထက်နဲ့အောက်လွတ်တော်နေရာစလုံးမှာဆွေးနွေးပွဲတွေကိုချာတာရီနီကမိနစ်ပိုင်းသာလုပ်ခဲ့ပြီးရှင်းသတင်းမအထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်။လွတ်တော်သစ်တွေကိုဇန်နဝါရီ3ရက်နေ့ကျမှစတင်မှဖြစ်တာမို့ဒီကြားထဲအိမ်ပြည်တော်နဲ့လွတ်တော်ကြအငင်းပွားနေတဲ့ယာယီ3စည်းကိစ္စကိုဆွေးနွေးမဲခွဲပြမှာမဟုတ်ပါဘူး။ဘယ်တော့မဲခွဲမယ်ဆိုတာရက်မတတ်မသေးဘူးလို့လည်းအောက်လွတ်တော်ခေါင်းဆောင်တွေကပြောပါတယ်။အစိုးရလုပ်ငန်းတချို့ရထားရတာဟာဒီနေ့တောက်ကြနေမှာ9ရက်ရှိသွားပါပြီဒီလိုဖြစ်နေတာကြောင့်တိုင်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေလာစားမဲ့ခွင့်ယူထားရသလိုမဖြစ်မနေအလုပ်လုပ်နေကြသူတွေလည်းလုပ်ငန်းတွေပြန်လည်မစတင်ခဲ့အထိလာစားရကြမှာမဟုတ်ပါဘူးအမေရိကန်နဲ့မက္ကဆီကိုနယ်ကြားတိုင်းကာရေးကုန်ကြမဲ့ငွေတွေကကနဦး3စည်းဒေါ်လာ5ဘီလီယံအထိပြုတ်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွတ်တော်ကိုတောင်းဆိုထားပါတယ်ဒီမိုကရက်မတ်တွေဘက်ကနယ်ကြားလုံခြုံရေးအတွက်3စည်းတချို့အထိပြုတ်ဖို့သဘောတူရင်ပဲလေတိုင်းကာရေးကိစ္စကိုတော့အခိုင်အမာကန့်ကွက်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီလျှက်စစ်ဓာတ်အပေးရုံးတစ်ခုမှာဂျာတာရင်းညာတော်က Transformer တစ်လုံးပောက်ကွဲမိလောင်ခဲ့လို့ကောင်းငင်ရံမှာပြာနှံ့လင်းထိန်သွားခဲ့ပါတယ်ဒီပောက်ကွဲမှုကြောင့်တချို့နေရာတွေမိပြတ်ခဲ့တယ်လို့မြို့ရဲ့မြေအောက်ယထာပြေးဆွဲတဲ့စနစ်ကိုလည်းထိခိုက်ခဲ့ပါတယ်လေရင်ခီးစင်တွေလည်းနှောင့်နှေးခဲ့ရပါတယ်ည9နာရီလောက်တုန်းကဝုန်းကနဲပောက်ကွဲတံကြီးနဲ့အတူမိအလင်းရောင်တွေဖြာထွက်ခဲ့တယ်လို့နယူးယောက်မြို့မိသက်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ကောင်းငင်ရံမှာအပြန်ရောင်အလင်းရောင်ကြီးတွေကြောင့်ဂျိုသားတွေရောက်လာတာလားဆိုပြီးတော့မြို့ကန်တချို့ကလည်းလူမှုကွန်ရက်တွေပေါ်မှာမေးခွန်းထုတ်ခဲ့ကြပါတယ်။ Consolidated Edison တအားပေးကုမ္ပဏီက Transformer ပောက်ကွဲခဲ့တယ်လို့သတင်းထုတ်ပြန်တော့မှအပြေပေါ်သွားခဲ့တာပါ။ပောက်ကွဲမှုကြောင့်လကွာဒီယာလေစိတ်မှာမိခဏလေးပြက်ခဲ့လို့လေရင်ခီးစင်တွေပြက်ဒါမှမဟုတ်နှောင့်နှေးခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပြီး3နိုင်လောက်အကြာညတကောင်ချိန်လောက်ကြမှလျှက်စင်ပြီးအပြေအဝပြန်ရပါတယ်။ဘာကြောင့်ပောက်ကွဲခဲ့တယ်လဲဆိုတာကိုတော့စုံစမ်းနေစေဖြစ်ပါတယ
်။အာဖရိကနိုင်ငံတွေအများစုဖြစ်တဲ့ရွှေပြောင်းခြေချသူတွေတဲဆောင်လာတဲ့တင်မော်ဒစီကိုဥရောပနိုင်ငံတချို့ကကန့်ကွက်ခွင့်ညှိပယ်ခဲ့ပြီးတဲ့နောက်ဒီနေ့တောက်ချာနေ့မနက်မှာတော့စပိန်နိုင်ငံမှာကန့်ကွက်ခဲ့ပါတယ်။ open arms လက်ကမ်းကြိုဆိုတယ်လို့တင်စားခေါ်တဲ့တင်ဘောကဥရောပကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားတဲ့လေးစည်းပြေးတွေကိုလစ်ဗျာကမ်းလွန်မှာဒီဇင်ဘာ21ရက်နေ့ကခယ်ဆယ်ခဲ့တဲ့တင်ဘောဖြစ်ပါတယ်ဒီတင်ဘောကို Spiperati Heater အဖွဲ့တစ်ခုကပြေးဆွဲနေတာပါဒီနေ့မှာကမ်းကန့်နိုင်ခဲ့ပြီးတဲ့နောက်တင်ဘောပေါ်မှာပါလာတဲ့ရွှေပြောင်းသူ310ဟာတင်ဘောပေါ်ကနေဆင်းနိုင်ခဲ့ပြီးတော့သူတို့ကိုကြက်ချင်ဒီအဖွဲ့တွေကချမ်းမရေးစစ်ဆေးပေးခဲ့ပါတယ်တခြား NGO အဖွဲ့တွေလည်းလိုအပ်တဲ့အကူအညီတွေပေးနေကြပါတယ်ခင်ဗျာ
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ချာနေညပဲအတွင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညင်ညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံကဒုက္ခသည်ပြည်လည်နေရတခြားထားရေးဌာနရဲ့အချက်အလက်တွေကိုကွန်ပျူတာဟက်ကာတွေခိုးဝင်ပြီးတော့မြောက်ကိုရီးယားဘက်ကနေထွက်ပြေးဖက်ပြောင်းလာသူ1000လောက်ရဲ့ကိုယ်ရေးအချက်အလက်တွေကိုဖောက်ချခဲ့တယ်လို့တောင်ကိုရီးယားပြည်လည်ပေါင်းစည်းဝင်ကြီးဌာနကပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံတောင်ပိုင်းဂူမီမြို့မှာရှိတဲ့ဒုက္ခသည်ပြည်လည်နေရချထားရေးရုံးကွန်ပျူတာတစ်ခုထဲကိုဗိုင်းရပ်စ်တစ်မျိုးထည့်ပြီးတော့ဒီမြောက်ကိုရီးယားဘက်ကနေထွက်ပြေးလာပြီးတောင်ကိုရီးယားမှာအခြေချခိုးလုံနေသူ969ယောက်ရဲ့နာမည်မွေးသက်ကရစ်နဲ့လိပ်စာတွေကိုခိုးယူခဲ့တာဖြစ်ပါတယ်။ဌာနရင်းပေးပို့တဲ့အီးမေးလ်လိပ်စာတစ်ခုကနေ malware ထည့်သွင်းပြီးတော့အချက်အလက်တွေခိုးယူခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ဖိနှိပ်မှုဆေးရမွေးတည်မှုတို့ကြောင့်မြောက်ကိုရီးယားပြည်သူတချို့ဟာအသက်အန္တရာယ်ကြားကနေပြီးတော့တောင်ကိုရီးယားနိုင်ငံဘက်ထွက်ပြေးခိုးလုံနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကတော့အဲ့ဒီသူတွေဟာဆန်ကုန်မြေလေးတွေဖြစ်တယ်လို့အပြစ်တင်တယ်လို့တောင်ကိုရီးယားတချို့တွေကဖမ်းဆီးခေါ်သွားကြတာလို့လည်းဆွဆွဲလေးရှိပါတယ်။အခုလိုကွန်ပျူတာတွေထဲခိုးဝင်ပြီးတော့အချက်အလက်တွေကိုရယူခဲ့တာဟာမြောက်ကိုရီးယားရဲ့လက်ချက်လားဆိုတာကိုတော့တောင်ကိုရီးယားပြည်လည်ပေါင်းစည်းရေးဌာနကဖြေဆိုဖို့ညှင်းဆန်ပါတယ်။ဒီကိစ္စရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေတယ်လို့သာတုံ့ပြန်ခဲ့ပါတယ်။အရင်တုန်းကတော့ဒီတောင်ကိုရီးယားအစိုးရဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ခုလိုမျိုးကွန်ပျူတာအင်တာနက်ကနေတိုက်ခိုက်မှုကိုမြောက်ကိုရီးယားဟက်ကာတွေလုပ်တာလို့ကြည်ကြဲပြန့်ပြန့်ယုံကြည်ထားကြပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်အဆိုးအဝါဆုံးထိခိုက်သွားခဲ့တဲ့ခရိုင်မှာခေတ်သီးလုပ်ငန်းတွေကို၈နှစ်ဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့ပြောလိုက်တဲ့ချိန်ထဲမှာပဲရာသီဥတုဆိုးဝါးမှုကြောင့်အနက်ခရကတာမီးတောင်ကျွန်းကနေနောက်ထပ်ဆူနာမီထပ်ပြီးတော့ဖြစ်နိုင်ခြေရှိမှရှိဆိုတာကိုစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ပဲဖြစ်နေပါတယ်။ဇန်နဝါရီလကျမှာဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်သေဆုံးသူရေတွက်ဟာ426ယောက်ရှိသွားခဲ့ပြီးဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကဒီကနေ့ပြောပါတယ်။စောပိုင်းတုန်းကတော့တချို့သေဆုံးသွားတဲ့သူတွေရဲ့စရင်ကနှစ်ခါထက်နေတာကြောင့်ဒါဟာအရင်ကကြီးညာခဲ့တာထက်တော့အနည်းငယ်ရောနည်းသွားခဲ့ပါတယ်။အခုချိန်ထိတော့23ယောက်နောက်ထပ်ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းပြောပါတယ်။ပင်လယ်မြေမှာလိုင်းကြီးပြီးတော့တိမ်ထူနေတာကြောင့်အနက်ခရကတာမီးတောင်ကိုစုံစမ်းတာတွေလုပ်ဖို့ကြိုးပမ်းမှုဟာအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။စနေနေ့ကပေါက်ကွဲမှုကြောင့်မီးတောင်ရဲ့ကြီးမားတဲ့အစိပ်ပိုင်းကြီးပြိုကျခဲ့ပြီးတော့ဆူနာမီရေလိုင်းလုံးကြီးတွေဖြစ်ပွားခဲ့တာပါ။ဂျိုဒုကနေရရှိတဲ့ပုံရိပ်ဒီမှာတော့မီးတောင်ဟာအခုခါမှာတေးသွားတာကြောင့်နောက်ထပ်ဆူနာမီဖြစ်လာခဲ့ရင်လည်းအခုလောက်ထိတော့ပြင်းထန်စရာမရှိတော့ဘူးလို့ဆူနာမီကြွမ်းကျင်သူကပြောပါတယ်ဘန်ဒန်ခရိုင်မှာဇန်နဝါရီ9ရက်နေ့အထိအရေးပေါ်အခြေအနေကြေညာထားတယ်လို့လည်းအင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကမိုးမျှော်တိုက်တစ်ခုမှာဂျာတာရေဒီညာရုံးကမီးလောင်ကျွမ်းခဲ့လို့9ယောက်ထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဆက်တထက်ကနေပြီးတော့စတင်မီးလောင်ကျွမ်းမှုကြောင့်မိသက်သမား1ယောက်အပါအဝင်2ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်အခုတော့မီးကိုနှိမ့်သက်နိုင်ခဲ့ပြီးဘာကြောင့်မီးလောင်ရသလဲဆိုတာစုံစမ်းနေပါတယ်မီးပေးလုံခြုံရေးအားနည်းတဲ့အိန္ဒိယနိုင်ငံမှာမီးလောင်ကျွမ်းမှုမကြာခဏဖြစ်လေရှိပါတယ
်ဘင်္ဂလားဒေ့ရှ်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေဒီကနေ့မှပြီးဆုံးသွားခဲ့ပါပြီဒါကမျိုးတော့မှာတော့အာနာပိုင်တွေကလုံခြုံရေးတွေတိုးမြင့်ချထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတိုက်ခံမဟာမိတ်အဖွဲ့ဝင်တွေနဲ့အလို့သမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးတုံးမြင့်ခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရွှေကောက်ပွဲကိုလာမဲ့ဒီဇင်ဘာ30ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်စစ်တပ်ကဒက္ခမျိုးတော်ကိုလမ်းနေပေါ်မှာဒက္ခမျိုးတော်ကလမ်းနေပေါ်မှာရှိတဲ့မော်တော်ယာဉ်တွေကိုလက်နက်တွေဖောက်ခွဲပစ္စည်းတွေပေါင်းပါဆိုတာကိုရှာဖွေစစ်ဆေးတာတွေလုပ်ခဲ့ပါတယ်ဝန်ကြီးချုပ်ရှိခ်ခါစီနာရဲ့အဝါမီလိဂ်ပါတီဟာရွေးကောက်ပွဲမှာ၃ကြိမ်ဆက်တိုက်အနိုင်ရဖို့အတွက်ကြိုးပမ်းနေပြီးတော့တိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP နဲ့အရှင်ပြိုင်မှာဖြစ်ပါတယ်ပြီးခဲ့တဲ့စောပိုင်းကရွေးကောက်ပွဲချင်းမမဲ့ရက်ကိုကျင်းညာပြီးချိန်ကစပြီးတော့အတိုက်ခံမဟာမိတ်ပါတီ20လောက်ကခေါင်းဆောင်တွေနဲ့တက်ကြွလို့ရှားသူ 8,200 ကျော်ဖမ်းဆီးခံခဲ့ရတယ်လို့ BNP ပါတီကမနေ့ခြားသာပရိအနေကကျင်းညာချက်ထုတ်ခဲ့ပါတယ်အလို့သမား4000တေဆုံးခဲ့ပြီး12,300ကျော်ဒဏ်ရာရခဲ့ ပါတယ်ပြီးခဲ့တဲ့သတင်းပတ်3ပတ်အတွင်းမှာသူတို့ပါတီကအလုံသမား6000တဲ့မနေ့တည်ဆုံးခဲ့ပြီးတော့6ရက်ထက်မနေ့တည်ဆုံးခဲ့ပြီးတော့ဒီတိုက်ခိုက်မှုတွေရဲ့နောက်ကွယ်မှာ BNP ပါတီနဲ့သူတို့ရဲ့မဟာမိတ်တွေပါဝင်တယ်လို့အဝါမီလိဂ်ပါတီကတော့ပြန်ပြီးတော့ဆွဆွဲပါတယ်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာလည်းလုံခြုံရေးတွေတင်းကျပ်ထားတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်တွေက VOA ကိုပြောပါတယ်ခင်ဗျာ
နျူကလ িয়ার ထိပ်ဖူးတက်ဆက်နိုင်တဲ့ဒီအတန်ထက်မြန်တဲ့လေရင်ကိုရုရှားကပြစ်လွှတ်ဆန့်သက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အတန်ထက်မြန်ဆန်တဲ့တိုက်ခိုက်ရေးနဲ့ကာကွယ်ရေးလက်နက်တွေကိုသုတေသနလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားခဲ့ပါတယ်။အတန်ထက်မြန်တဲ့စနစ်ကိုသုတေသနလုပ်တဲ့နေရာမှာအမေရိကန်ကဆယ်စုနှစ်ပေါင်းများစွာတည်းကရှေ့ပြေးနေပေမဲ့လက်နက်အနေနဲ့သုံးဖို့မလုပ်ခဲ့ဘူးလို့ကာကွယ်ရေးဌာနပြောခွင့်ရသူဒုတိယဗိုလ်မှူးကြီးမစ်ရှဲလ်ဘော်ဒန်ဇာကဒီ VOA ကိုပြောပါတယ်လက်နေအဖြစ်သုံးဖို့လုပ်နေသူတွေဟာစစ်မြေပြင်မှာပို့ပြီးတပန်းတာအောင်လုပ်နေတာမို့ဒီကိစ္စကိုကင်တွယ်ဖြေရှင်းရမယ်လို့သူကဆိုပါတယ်ရုရှားကအေဗန်ဂတ်လို့နာမည်ပေးထားတဲ့လက်နက်ကိုဗုဒ္ဓဟူးနေ့တုန်းကစမ်းသပ်မှုကိုသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကြီးကြပ်ခဲ့တာပါဒီလက်နက်ကိုကြားဖြတ်ချေမှုန်းဖို့မဖြစ်နိုင်တဲ့အတွက်ရုရှားလုံခြုံရေးကိုဆယ်စုနှစ်နဲ့ချီအာမခံချက်ရှိစေရမှာဖြစ်တယ်လို့ရုရှားသမ္မတကဆိုခဲ့ပါတယ်ဒီလက်နက်တွေကို၈နှစ်ကစပြီးတော့ရုရှားရဲ့မဟာဗျူဟာမြောက်လက်နက်ဒုံးလက်နက်တပ်မှစသုံးမယ်လို့သမ္မတပူတင်ကပြောပါတယ်အခုလိုအတန်းထက်မြန်တဲ့လက်နက်တွေရုရှားကတီထွင်နေတာကိုပက်တန်ကွန်စစ်ဌာနချုပ်ကအစောပိုင်းတည်းကသတိထားမိပါတယ်ဒါအခုတော့ဒါကိုတုံ့ပြန်နိုင်ဖို့အတန်းထက်မြန်ဆန်တဲ့လက်နက်တွေအကြောင်းလေ့လာမှုပဲပို့ပြီးတော့အာရုံစိုက်သွားမယ်လို့ပြောပါတယ်ရှင
်အမေရိကန်နောက်တောင်ပိုင်းနယူးမက္ကဆီကိုပြည်နယ်မှာအကောက်ခွန်တဲ့နယ်စပ်လုံခြုံရေးအာဏာပိုင်တွေထိန်းသိမ်းထားစဉ်တည်ဆုံသွားခဲ့တဲ့အသက်၈နှစ်အရွယ်ကော်ဒီမာလာနိုင်ငံသားကလေးငယ်ဟာတုတ်ကွေးအဖျားယောဂါကြောင့်တည်ဆုံသွားတာဖြစ်တယ်လို့အလောင်းကိုခွဲစိတ်စစ်ဆေးချက်ကဖော်ပြလိုက်ပါတယ်ဖလီပီဂိုမက်စ်အလွန်ဇိုရဲ့နှာခေါင်းနဲ့အဆုတ်တွေကသူ့နဲ့တလေးစာတွေကိုစစ်ဆေးချက်အရသူဟာတော်ခွေပြီးအမျိုးအစားကိုခံစားခဲ့ရတာဖြစ်တယ်လို့ဂျာတော်ရီနေကထုတ်ပြန်လိုက်တဲ့ဒီဆေးဘတာဝန်ရှိသူတွေရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြခဲ့တာပါVOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနှာစင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာမို့နှာစင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာစစ်တပ်ကစီးရီးလှုပ်ရှားမှုတွေ၄လကြာရပ်ဆိုင်မှုကြေညာထားပေမဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းဖော်ပြခဲ့တဲ့သတင်းမီဒီယာတချို့ရဲ့ဖော်ပြချက်တွေဟာမှားယွင်းကြောင်းနဲ့မဟုတ်မမှန်သတင်းတွေကိုဆက်လက်ထုတ်ပြန်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းတက်မတော်ကသတိပေးလိုက်ပါတယ်။သတင်းမှားတွေဖော်ပြခဲ့တယ်လို့ဆွဆွဲခံရတဲ့သတင်းမီဒီယာတွေနဲ့ပတ်သက်လို့ဖြေရှင်းပေးဖို့လဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်။
စစ်စင်ရေးဒေသတချို့မှာစစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်ထားဖို့ကြေညာပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတော့မကြသေးခင်ကသတင်းဖော်ပြချက်တွေဟာမမှန်ကန်ကြောင်းနဲ့ဒီလိုမမှန်ကန်တဲ့အချက်လက်တွေကိုမဖော်ပြဖို့တက်မတော်ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါမမှန်ကန်တဲ့အချက်လက်တွေကိုအတိပြုချက်မပြုဘဲဖော်ပြခဲ့တဲ့ဆိုတော့သတင်းဌာန9ခုရဲ့လုပ်ရက်တွေကိုဖြည့်ရှင်းပေးဖို့ကိုလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီဇင်ဘာလ25ရက်နေ့ကအကြောင်းကြားစာနဲ့ပတ်သက်လို့တက်မတော်နဲ့သတင်းမီဒီယာတွေဘက်ကလိုလားချက်တွေလိုအပ်ချက်တွေကိုတော့သတင်းမီဒီယာကောင်စီဘက်ကတရားဝင်ကြေညာချက်ထုတ်ပြန်အတည်ပြုခဲ့တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့တွေ့ပတ်အတွင်းမှူးဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါရစေ
။အခုကတိုင်သာတော့မဟုတ်ပါဘူးနော်။တိုင်သာအထင်တော့မဟုတ်ပါဘူး။သူကအဲ့ဒီသတင်းမှားယွင်းတဲ့အကြောင်းအဲ့တော့အဲ့ဒီသတင်းကချက်လက်ကမှားယွင်းတယ်တော့သူတို့တက်မတော်နဲ့ဖြစ်ပေါ်တာမဟုတ်ဆိုတဲ့အကြောင်းရယ်။နောက်ပြီးတော့အဲ့ဒီမီဒီယာတွေကဒီလိုမျိုးကောင်းစင်နဲ့ပေါ်ပြတဲ့ဟာကငင်းငင်းဖြစ်စဉ်ကိုကြော်ပြီးဆက်ရောက်နေတယ်ဆိုတာရယ်။နောက်တစ်ခုကတော့ဟိုသူတို့ကတော့အဲ့ဒီမီဒီယာကိုတိုက်တွန်းပြီးပါကောင်းစင်နေနဲ့တိုက်တွန်းပြီးပါဆက်တဲ့သဘောမျိုးပေါ့။အဲ့ဒီသဘောမျိုးနောက်ဆိုရင်အဲ့ဒီသတင်းချက်လက်ကိုကြီးကြပ်မှန်ကန်အောင်ရေးဖို့အတွက်ဒီလိုကိစ္စမျိုးတွေမှာအဲ့လိုမျိုးသူတို့ကတိုက်တွန်းခိုင်းတဲ့အစားမျိုးပေါ့။ဟိုတိုင်နေဆိုတဲ့အဆင့်တော့မဟုတ်ဘူး။ဟိုတိုင်နေဆိုရင်ကျွန်တော်တို့ကတော့အဲ့ဒီမီဒီယာတွေကိုထိတ်ခေါ်ပြီးတော့ဘယ်လိုဖြေရှင်းစမ်းလဲဆိုတော့အဲ့ဒီအချက်မျိုးအခုကတော့တိုက်တွန်းနေဆိုတဲ့ဟာပဲဆိုတော့အဲ့လိုပဲဟိုကောင်စီဘက်ကအဲ့ဒီအကျိုးကြောင့်အတိပေးတဲ့စာရဲ့နောက်အဲ့ဒီစာထဲမှာတော့ဟိုတပ်ဘက်ကလည်းဒီလိုမျိုးသတင်းတွေကိုဖြေချပေးဖို့ဟိုလိုအပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီဟာကအသက်ရှင်ပုံမြင်ချင်းကငြေရန်ရနေဖို့အရေးကြီးတဲ့ဆိုတဲ့ဟာမျိုးကိုလည်းဟိုအဲ့ဒီစာထဲမှာကျွန်တော်လည်းဖော်ပြတာပါအဲ့ဒါတော့တပ်ဘက်ကိုလည်းကျွန်တော်တို့တိုက်တွန်းနေအောင်
ဒီသတင်းပတ်အစောပိုင်းရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဖော်ပြချက်တွေကိုသတင်းတွေမှာဖော်ပြရမှာတော့ VOA နဲ့သတင်းဌာနတချို့ကတပ်မတော်တာဝန်ရှိတဲ့သူတွေနဲ့အတူပြုမေးမြန်းမှုတွေရှိခဲ့ပေမဲ့လို့ကြံသတင်းဌာနခုနှစ်ခုကတော့အချက်လက်မှန်ကန်မှုမရှိတဲ့သတင်းတွေကိုတစ်ဖက်သက်ဖော်ပြခဲ့တယ်လို့လည်းတပ်မတော်ရဲ့ညင်ညာချက်ကဆွဆွထားတာပါတပ်မတော်အနေနဲ့ပြည်တွင်းညင်ညာရေးရဖို့ကြိုးပမ်းနေချိန်မှာအထင်အမြင်လွဲမှားစေတဲ့မဟုတ်မမှန်သတင်းထုတ်ပြန်တာတွေစစ်စစ်အတူပြုတာတွေမလုပ်ဘဲမဖော်ပြကြဖို့နဲ့ဖော်ပြခဲ့မယ်ဆိုရင်သက်ဆိုင်ရာသတင်းဌာနတွေကိုဥပဒေနဲ့အညီဆောင်ရွက်သွားမယ်ဆိုတာကိုသတိပေးထားပါတယ်ဒါပေမဲ့လည်းသတင်းမီဒီယာတွေအနေနဲ့မြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်အာဏာပိုင်တွေကိုဆက်သွယ်မေးမြန်းရမှာတော့အခက်အခဲတွေကရှိနေတာပါသတင်းမီဒီယာကောင်စီရဲ့ကြေညာချက်နဲ့ပတ်သက်လို့တက်မတော်တာဝန်ရှိသူတွေရဲ့သဘောထားကိုသိနိုင်မှု BOA ကစ조사ရမှာလဲဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဒီအတွက်လည်းတာဝန်ရှိတဲ့သူတွေအနေနဲ့သတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံနိုင်အောင်ဒီထက်ပိုဆောင်ရွက်ပေးဖို့လိုနေပြီလို့ဝိုင်းရင်သတင်းသမားတဦးဖြစ်တဲ့ကိုတီဟာသွေးကအကြံပြုပါတယ
်ဒီစစ်ဒီဒူချီမရှိပဲလို့ဆိုတာကကျွန်တော်တို့အဒီပြုနိုင်အောင်လည်းတစ်ဖက်ကနေပြီးတော့ကျွန်တော်တို့ဒီပြုနိုင်တဲ့နည်းလမ်းတွေအခွင့်အရေးတွေပေးထားဖို့လိုပါတယ်အခွင့်အရေးတွေနည်းလမ်းတွေမပေးထားဘဲနဲ့စစ်စစ်ဒီမပြုဘူးလို့ပြောလို့တော့မရဘူးကြာအဲကိုမီဒီယာဘက်ကလည်းတခုရှိတာလေဟိုစစ်စစ်ဒီပြုနိုင်တဲ့နည်းလမ်းတွေကိုတက်တဲ့ပြေစူးစမ်းဖို့တော့လိုတာပေါ့နော်ကျိုးပန်းပြီးကမှမရမှကျွန်တော်တို့ဒီတကယ်ကိုတွေ့ဟိုဒါနဲ့ချက်ပြင်းပြီးဆိုရင်ဘာလို့ဆိုတော့ကျွန်တော်တို့မီဒီယာမှာလည်းတစ်ဖက်တောင်းနားထောင်ပြီးလုံသွဲရမယ်ဆိုတာကျွန်တော်ထုတ်ပြရမယ်ဆိုတာကျွန်တော်အက်တစ်မှာရှိပြီးသားဆိုတော့တစ်ချမ်းလဲကြားရင်ကျွန်တော်တို့ကဟိုတစ်ချမ်းလဲကြားတဲ့အခါမှာဟိုတစ်ဖက်ကိုလည်းအပြည့်မပြုတ်နိုင်ဘူးဆိုတဲ့အခါမှာရေးတဲ့အခါမှာလည်းကျွန်တော်တို့တတိထားပြီးတော့လည်းရေးဖို့လိုတာပေါ့နော်တစ်ချမ်းလဲကြားတာဖြစ်တဲ့အတွက်ရေးတဲ့အခါလည်းပါလဲတင်းတင်းတင်းရေးတင်တာပေါ့ဒါကတော့ကျွန်တော်တို့ဘက်ကလည်းကြိုးပမ်းဖို့လိုပါတယ်ဆိုတော့ဟိုအဓိကတော့ဗျာဟိုတပ်ပတော်ကပြောတယ်ဟလာဟိုစစ်စစ်ဒီမလုပ်ဘူးဆိုလို့ရှိလို့ရှိရင်ရေးယူမယ်ဆိုတာကဒီလိုလေးပါပဲအဲ့တော့စီစစ်ဘလို့စီစစ်လို့ရမယ်ဆိုတော့ဒီနေ့တော့တို့တပါးလေးထုတ်ပြန်ပေးဖို့လိုပဲဆိုတော့အခုမီဒီယာကောင်စီတက်ခုရရတဲ့အခါမှာကျွန်တော်ထင်တယ်ဒီကိစ္စကိုခြေလှမ်းပြင်ပြီးတော့ခုတိုင်းရဲ့အဖြေရပါလိမ့်မယ်လို့ထင်ပါတယ
်ဗျမကြသေးခင်ကအစ်စ်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီကပထမဦးဆုံးအကြိမ်ဖြစ်ကာကွယ်ရေးဦးစီးချုပ်ပါဝင်တက်မတော်ထိတ်တန်းအရာရှိကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲတွေ့ဆုံချိန်မှာလည်းသတင်းရယူခွင့်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဆွေးနွေးမှုတွေအတွင်းမှာတော့ကာကွယ်ရေးဦးစီးချုပ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းရယူနိုင်မဲ့နည်းလမ်းတွေကိုတိုးတက်အောင်တက်မတော်ဘက်ကဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းလည်းဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားကြပါတယ်ရှင်
မဆုမွန်စုစည်းတင်ပြပေးထားတာပါအခုဆက်ပြီးတော့တက်မတော်ကိုပြစ်ခတ်တာတွေမလုပ်ခဲ့ဘူးလို့တောင်ပိုင်းရှမ်းတက်ဖွဲ့ကညင်းဆိုတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းပတ်မြို့နယ်တောင်ဘက်အခြေပြုတက်မတော်စစ်ကြောင်းတစ်ခုကိုတောင်ပိုင်းရှမ်းပြည်တက်မတော် RCSS SSC အဖွဲ့ကလာရောက်ပြစ်ခတ်လို့စစ်တဲတချို့ကြာဆုံးဒဏ်ရာရတယ်ဆိုတဲ့တက်မတော်ရဲ့ထုတ်ပြန်ချက်ကို RCSS ဘက်ကညင်းဆိုလိုက်ပါတယ်တက်မတော်စစ်ကြောင်းကိုပြစ်ခတ်တာသူတို့အဖွဲ့မဟုတ်ဘူးဆိုပြီးညင်းတာပါဒါနဲ့ပတ်သက်ပြီးတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့လည်း RCSS ဘက်ကပြောပါတယ်ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင
်မိုင်းပါမြို့နယ်တွင်တက်မတော်စစ်ကြောင်းပြစ်ခတ်ခံရမှုဖြစ်စဉ်ဟာသူတို့အဖွဲ့ရဲ့လက်ချက်မဟုတ်ဘူးလို့တောင်ပိုင်းရှမ်းပြည်တက်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဝန်းကအခုလိုညင်းဆိုပါတယ်
ကျေတကယ်မြေပြင်မှာကြားလာတော့ကျွန်တော်တို့ကတိုက်ပွဲမဖြစ်ရဘူးလို့ပြောတယ် PNL ဟိုက PNL ပေါ့နော်သူတို့ကအဲ့လက်ကြီးနေတယ်သူတို့ပြစ်နေတယ်နှစ်နာရီနဲ့နှစ်နာရီခွဲ9နာရီနဲ့9နာရီ20ခီပေါ့နော်အဲ့အဲ့လိုပြစ်တယ်လို့ကြားတယ်သူကတစ်ဖက်သက်ပဲဖြစ်နေတာအဲ့ဒီပံပြီးတိုက်ပွဲဖြစ်တဲ့နေရာဆိုတာလေကျွန်တော်တို့လူမရှိဘူးလို့ပြောတယ်ကျွန်တော်တို့ပြစ်လို့ဆိုပြီးတော့သူတို့ဘက်ကဂံရတယ်လို့ပြောတယ်ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့မပြေးရဘူးလို့အဲ့လိုပြောတယ
်ဂျာရာပရင်းလေးကမိုင်းပံမြို့နယ်နောင်လေပံပြီးလမ်းကြားပြစ်ခတ်ခံရမှုကြောင့်တပ်မတော်ဘက်ကစစ်တီတချို့ကြဆုံတန်ရာရရှိခဲ့လို့မိုင်းပံမြို့နယ်တပ်မတော်စေယုံကိုပို့ဆောင်စေကူသားမှုခံရတယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တမရော်နေနဲ့စစ်စင်ရေးနယ်မြေလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုတွေရဆိုင်ထားရှိပြီး2018ခုနှစ်ဒီဇင်ဘာလ23ရက်နေ့ထုတ်ပြန်ကြတဲ့အတိုင်းတန်လိုက်တန်စိတ်နဲ့ခိုင်ခိုင်မာမာဆက်လက်ရည်တည်သွားမှာဖြစ်တယ်လို့တိုက်ခိုက်မှုတွေဖြစ်ပေါ်လာတဲ့အပေါ်မှာတရားဥပဒေပေါင်သွင်းကနေပြန်လည်တုတ်ပြန်သွားမယ်ဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီဇင်ဘာ29ရက်စွဲနဲ့ထုတ်ပြန်ထားတာပါအခုနောက်ဆုံးဖြစ်ရတဲ့ပတ်သက်ပြီးတောင်ပိုင်းရှမ်းပြည်တမရော်ဖွဲ့နဲ့မြန်မာတမရော်ထိပ်ပိုင်းခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
ကျွန်တော်တို့နယ်ပေါ်နော်စံတော်ဘက်ကထိပ်ပိုင်းကောင်းဆောင်နေနော်တာဝန်ရှိတဲ့ဒီကိုတွေ့ဆုံဖို့ဆိုပြီးတော့ဒီကထားတာရှိပါတယ်အဲအဲ့ဒီချိန်ကျရင်ကျွန်တော်တို့ဘက်ကနှစ်ဖက်နော်ဆွေးနွေးကြမှာဖြစ်ပါတယ
်တမတော်နဲ့ထိတွေ့မှုမရှိစေဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနေ RCSS SSC လှုပ်ရှားတပ်တွေကိုအမိန့်ထုတ်ပြန်ညွှန်ကြားထားတယ်လို့လည်းသူကဆိုပါတယ်မိုင်းပန်နောင်လီပန်ဝိဆက်တက်ထားတဲ့လမ်းကြောင်းဒီမှာအခြေပြုထားတဲ့မြမသမတော်စစ်ကြောင်းကိုပြစ်ခတ်တဲ့အဖွဲ့ဟာပို့မျိုးရာလူမျိုးရေးသမတော်ဖြစ်တယ်လို့ RCSS ဘက်ကထပ်မံဆုတ်ဆွဲတဲ့အပေါ် PNL အဖွဲ့ဘိုလ်လူမှုဆောင်ကော်မတီဝင်ပူမှုခုမင်းသိန်းကညင်းဆိုပါတယ
်ကျွန်တော်တို့ဒီမြန်မာဗမာတော်စီးကြောင်းကျွန်တော်တို့ကြားရတဲ့ပြည်တယ်ဆိုတာဒီဆက်ပြောဖြစ်တယ်ဆိုတာအားလုံးသိပါဦ
းလက်ရှိမိုင်းပန်မြို့နယ်ဒေသအတွင်းမှာ NCA ပြည်ရနှစ်ဘွဲ့ဖြစ်တဲ့ RCSF နဲ့ PNL တို့အကြားအချင်းချင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါဒီဇင်ဘာ24နဲ့25ရက်နေ့မှာလဲနှစ်ဖက်ဖွဲ့ကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘူမှုခုမင်းသိန်းကပြောပါတယ
်။နောက်ဆုံးအချိန်လေးကအစရာကျွန်တော်တို့24ရက်နေ့မှာတင်ချင်တယ်အမင်းများဆိုဒီ25ရက်နေ့ခေတ်မှာနေလို့လည်းနော်။ဒီနေ့ဆိုနိုင်လို့ဆင်းရမှာတင်ချင်တယ်နော်။ဒီတော့ကြာလာတယ်နော်။မင်းပါနေနဲ့နာမည်ကြီးရအောင်ဒီမောင်လေးရဖို့ရနေမယ်။
သမရော်အနေနဲ့သာဝရငင်းချမ်းကြီးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြည်ခတ်တက္ကမှုရက်စည်းရေးနဲ့သာဝရငင်းချမ်းကြီးအတွက်ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့ဒီဇင်ဘာ23ရက်နေ့ကနေ2019ခုနှစ်ဧပြီလ30ရက်နေ့ထိစစ်စင်ရေးနယ်မြေ၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးရပ်ဆိုင်ထားတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ရှိသမရော်လှုပ်ရှားမှုဟာအရင်ကထက်ပိုများလာတယ်လို့တောင်ပိုင်းရှမ်းပြည်သမရော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ
်။တကယ့်မြေပြင်မှာကျတော့တက်လှုပ်ရှားမှုတွေကကျွန်တော်နယ်မြေမှာကျတော့နော်အရင်အတိုင်းပဲမထူးခြားဘူးဖြစ်နေတယ်။နယ်မြေလှုပ်ရှားမှုတွေပိုပြီးတော့တောင်လှုပ်ရှားလာတယ်လို့အဲ့လိုမြင်တယ
်။လက်ရှိရှမ်းပြည်နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်သမရော်နဲ့မြောက်ပိုင်းရှမ်းပြည်သမရော် SSPB SSA တမ်းမလောင်ဖွဲ့ TNLA တို့ကြားမှာလည်းစီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။သမရော်ရဲ့ထုတ်ပြန်ချက် RCSF ကညှင်းဆိုချက်တွေနဲ့ပတ်သက်ပြီးသမရော်ရဲ့သဘောထားကိုသိရဖို့သမရော်တရင်မှထုတ်ပြန်ရေးဖွဲ့သွဲဘက်သွေးမှုကို VUE ကအခြေချင်းဆက်သွယ်ခဲ့ပြီးမဲ့လဲတယ်လီဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူ
း။နိုင်ကိုရင်တရင်ပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတရင်လွှာတပုတ်ကိုတင်ဆက်ပေးပါဦးမယ်။ကချင်တအန်းပလောင်ကိုကန်းနဲ့ရခိုင်တပ်ဖွဲ့တွေစုစည်းထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ကလက်တွေ့ကျတဲ့အပြစ်ခတ်ရဲဆဲရေးကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲ့နဲ့တပ်မတော်အပါအဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လှူလာကြောင်းကမ်းလှမ်းလိုက်ပါတယ်။လက်တွေ့ကြတဲ့အပြစ်ခတ်ရဆဲဖို့ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တာတွေရဆဲပေးဖို့တောင်းဆိုထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကဒီဇင်ဘာလ27ရက်နေ့ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းနယ်မြေမှာစီးရင်လှုပ်ရှားမှုတွေရပ်ဆိုင်းပြီးငြိမ်းချမ်းရေးဆွေးနွေးဖို့ထုတ်ပြန်လိုက်တဲ့အပေါ် KIO ကချင်လွတ်လပ်ရေးအဖွဲ့ TNLA တအန်းပလောင်တပ်ဖွဲ့MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်တွေဆွေးနွေးပြီးသူတို့သဘောထားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။အဓိကလိုလားချက်ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရသူ TNLA တအန်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းမှဘုံမှုချုပ်တပ်ဖုံးကျော်ကအခုလိုပြောပါတယ်။
ကျွန်တော်မြောက်ပိုင်းမဟာမိတ်အဓိကလိုလားတာကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဟိုတကယ်လက်တွေ့ကြဘလို့ yes same လဲကျွန်တော်အဓိကလိုလားပါတယ်။အဲကျွန်တော်နှစ်ဖက်ဒီလိုအပြစ်ခတ်ရဆဲရည်ဒီဆောင်ရွက်နိုင်မှာဒါလည်းရင်တဆင့်တူကျွန်တော်တို့ဒီနိုင်ငံကြီးတွေးဆဆွေးနွေးတဲ့ဟာတွေဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့အဲကျွန်တော်တို့ဒီအခုတိုက်ပွဲဖြစ်နေတာကလည်းအထူးသဖြင့်ဒီလေးဖွဲ့နဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့လေးဖွဲ့ကမြန်မာတပ်မတော်ပါဝင်တဲ့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေးဆဆွေးနွေးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။လက်တွေ့ကျတဲ့အပြစ်ခတ်ရဆဲရည်စတင်ရင်းနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ်။
ခုဒီအနောက်ပိုင်းတိုင်းဖြစ်တဲ့ကျွန်တော်ရခိုင်နေတဲ့မှာဒူဒူဆင်းရဲထဲမှာပါတဲ့ ULEE EE တမတော်နဲ့အဲတိုက်ပွဲတွေဖြစ်နေမှာဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့အပြစ်ခရဲ့ဆဲကြီးကိစ္စတွေဆွေးနွေးဖို့ဘယ်လိုမှဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့အဲ့ဒီမှာလည်း yes ဆဲပေးဖို့လိုတယ် yes တန်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့လို yes တန်ပေးမှသာလေကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့တက်တယ်ကိုကျွန်တော်တို့ဟိုထိန်းချုပ်နိုင်မယ်အဲရက်တန်နိုင်မယ်အဲ့ဒါဆိုရင်ကျွန်တော်တို့လက်တွေ့ကျတဲ့အပြစ်ခရဲ့ဆဲကြီးတွေဆောင်ရွက်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့သူတို့လေးဘွဲ့နဲ့တရုတ်ပြည်မှာဆွေးနွေးဖို့ဆွေးနွေးစဉ်မှာပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာပါဝင်တဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ရှမ်းမြောက်အဖွဲ့တွေကိုအတိတ်တည်းအဖြစ်ပါဝင်ဖို့ကိုလည်းတောင်းဆိုထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့တမ်ရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်နှစ်ခုမှာကွဲလွဲချက်တွေတွေ့နေရကြောင်းပြောပါတယ်
ထုတ်ပြန်ရဲ့နှစ်ခုကိုကြည့်လိုက်ရင်အဲ့ဒါဆန့်ကျင်ဘက်တွေအများကြီးပဲတွေ့ရတာ။တမရော်ဘက်ကတော့ဖြစ်တိုင်း၅တိုင်းနဲ့ပြညာတယ်။ရခိုင်ပြည်နယ်တိုင်းမပါဘူးပေါ့နော်။ဒီဘက်ကတော့အဲ့ဒါကိုသူတို့တောင်းဆိုတယ်။အဲ့ဒီကြာဒီမှာရက်ဆိုင်ပြီးတဲ့ခါကျတော့မှသူတို့ကလည်းအပြစ်တစ်ခါပြန်ရက်ဆိုင်နေဆိုတဲ့သဘောမျိုး။အဲ့ဒါတစ်ခုကအခက်အခဲရှိတယ်။နောက်တမရော်ဘက်ကတော့သူဖြစ်ပြန်ချက်မှာနှစ်ခါလောက်ရေးထားတယ်အဲ့ဒီမှာတစ်ခွက်ချင်းနဲ့ပဲသူကတွေ့မှာ။ဒါပေမဲ့ကိုဘက်ကရေးတဲ့ဥစ္စာကလည်းတိတိကျကျသူတို့ကလည်းတောင်းတယ်ဒါတို့ကဒီဘက်ကလုံးပေါင်းပြီးတော့မှပြည်မယ်အဲ့လိုမျိုးပေါင်းပြည့်တဲ့စီကိုဝါတို့မိုင်းလာတို့ SSPB တို့တို့ကလည်းဟိုတက်ပြည်နေနဲ့တက်မယ်ပြီးရင်ဆင်းရဲဘွဲတွေလည်းတင်းပြီးမှလည်းလုပ်မယ်အဲ့တော့ပရမတ်ဦးဆုံးဆင်းရဲဘွဲတွေစဖို့အတွက်တောင်မှခက်နေတယ်ဒီလိုပေါ်တော့တွေ့ရတယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့ဒီတောင်းဆိုချက်ဟာညဉ့်ချိန်ကော်မရှင်နဲ့တရုတ်ပြည်မှာတုံးချိန်တိုင်းတွေ့ဆုံဆွေးနွေးခဲ့တဲ့အချက်တွေအပေါ်အခြေခံပြီးတောင်းဆိုတာဖြစ်ကြောင်းနဲ့ဇန်နဝါရီလမှာညဉ့်ချိန်ကော်မရှင်နဲ့နောက်တစ်ချိန်တွေ့ဆုံဖို့သဘောတူထားတာကြောင့်တမ်ဘရော့အပါအဝင်အစိုးရညဉ့်ချိန်ကိုယ်စားလှယ်တွေနဲ့အဲ့ဒီအချိန်မှာစတင်ဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းဗိုလ်မှူးချုပ်တပ်ဖုံးကျော်ကပြောပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်အပေါ်ကျမ်းဘော်ရဲ့သဘောထားကိုမေးမြန်းနိုင်ဖို့ကျမ်းဘော်ပြည်သူစစ်ဆန်ရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူ
းကိုမိုးစော်သတင်းပေးပို့ထားတာပါတော်တာရှင်တို့အခုနားဆင်နေကြရတာက VOA American အသံရဲ့အတောက်ကြားညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ဆောင်းနှင်းနေဝေးတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့တော့ခင်မောင်တို့တည်ဆူထားတဲ့ဆောင်းဥပွင့်ကျွေးလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးမှာမို့နားဆင်ကြပါရှင် မောင်တို့တည်ဆူထားတဲ့ဆောင်းပွင့်ကျွေးဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါဒီကနေ့ညပိုင်းအတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်ပြီးတော့နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA ရဲ့တောက်ကြန်နေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းတူမီတာ1925 32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဘက်မှာတော့အမျိုးသမီးကန္တာသူတော်ဆုံလင်အမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့နှိပညာကန္တာကိုတင်ဆက်တဲ့အခါမှာဆိုရင်မြန်မာနိုင်ငံရဲ့တတ်တူတူဖော်ရေးကန္တာမတိုးတက်ပဲရှိနေရတာနဲ့ပတ်သက်ပြီးတော့
ဘာမှမလုပ်ရသေးခင်စိုးရိမ်စိတ်ကြီးများပြီးတော့စီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကန်နေပြီးအမွှေးရည်လူပြပိုအခွင့်အရေးရတယ်ပိုစံစားတ
ယ်မြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလူနဲ့ဒေါခင်မျိုးတက်တူဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ဒေါ်လလတန်စီစဉ်တင်ဆက်တဲ့အမျိုးသမီးများကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဂါလော့ဖိုးနောက်ဆုံးလူမှုစစ်တမ်းကောက်ယူချက်အသစ်တစ်ခုအရအမေရိကန်သမ္မတဂရောဟောင်းမီရှယ်အိုဘားမားဟာအမေရိကန်ပြည်သူတွေရဲ့ကမ္ဘာလေးစားအားကျမှုခံရဆုံးအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်သူရဲ့အားကြအတူယူပွဲအကြောင်းတွေကိုဒီသတင်းပတ်အတွက်အမျိုးသမီးများကဏ္ဍမှာဒေါ်လလတန်ကအစီအစဉ်တင်ဆက်ပေးထားပါရဲ့ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even I want to have a legacy of making theNext generation better than
ကျမချန်ထားကျင်ခဲ့တဲ့အမွေကတော့နောင်လာနောက်သားမျိုးဆက်တွေကိုကျမတို့ထဲပိုကောင်းအောင်လုပ်ပေးနိုင်ခြင်းပါပဲလို့ပြောသွားသူကတော့အမေရိကန်ရဲ့40လူမြောက်ပထမဦးဆုံးလူမဲသမ္မတဖြစ်တဲ့ဘရက်အိုဘားမားရဲ့ဇနီးသမ္မတဂရောမီရှယ်အိုဘားမားပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီဇင်ဘာ3ရက်ကနေ10ရက်နေ့အထိကောက်ခံခဲ့တဲ့ Gallup Poll မှာအမေရိကန်နိုင်ငံသားတွေကိုမေးခဲ့တဲ့မေးခွန်းတစ်ခုကတော့လက်ရှိကဘာပေါ်မှာတက်ရှိချင်းရှားဘယ်အမျိုးသားနဲ့ဘယ်အမျိုးသမီးကိုအားအကျဆုံးလဲဆိုတဲ့မေးခွန်းမှာထိတ်ကပြေးခဲ့သူကတော့မီရှယ်အိုဘားမားပဲဖြစ်ပါတယ်။လွန်ခဲ့တဲ့18နှစ်တာအတွင်းမှာတော့နံပါတ်1ချိတ်ခဲ့သူကတော့သမ္မတဂရောဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဟီလရီကလင်တန်ဖြစ်ပြီးဒုတိယနေရာမှာမီရှယ်အိုဘားမားက3နှစ်ဇက်တိုက်လိုက်ခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့မီရှယ်အိုဘားမားကပထမโอปราห์วินฟรีย์ကဒုတိယဟီလရီကလင်တန်ကတတိယမီလန်နီယယ်ထရမ့်ကသတုထဗီယမာကြီးအလစ်ဇဘက်ကပြင်စမနှင့်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဆက်ထမလိုက်ခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအားအကျဆုံးအမျိုးသမီးဖြစ်အသိမှတ်ပြုခံခဲ့ရတဲ့မီရှယ်အိုဘားမားဟာအင်ဘူရိုမှာ၈နှစ်နေထိုင်ခဲ့ပြီးခင်မွန်းတဲ့အနားယူတဲ့အခါမှာသူ့ရဲ့ကိုယ်ရေးအထုပ်ပတ်တီဖြစ်တဲ့ Becoming ဆိုတဲ့ခေါင်းကြီးနဲ့စာအုပ်အုပ်ထုတ်ဝေခဲ့ရမှာBecoming ဆိုတဲ့ခေါင်းစဉ်ဟာသူ့ဘဝရဲ့ခံယူချက်ကိုထင်ဟပေါ်လွင်စေတယ်လို့လေရုပ်သံနဲ့တွဲဆုံမိ мян ကန်တစ်ခုမှသူကအခုလိုဖြေခဲ့ပါတယ
် Becoming just summed it all up in the preface you recall one of the things I say that is a question that I
Becoming ခေါင်းစဉ်ကအလုံးကိုချုပ်ပြီးရှင်းပြရာရောက်ပါတယ်ကျမစာအုပ်ဏီတန်းမှာရေးထားသလိုပါပဲလူကြီးတွေကခလေးတွေကိုမေးလို့ရှိကြတယ်ကြီးလာရင်ဘာလို့ကြမလဲပေါ့ဒီမိကုံကိုအချမမကြိုက်ပါဘူးကြီးလာလို့ကိုဖြစ်ချင်တာဖြစ်ရင်အဲ့ဒါကပန်းတိုင်အဆုံးလားလို့မေးစရာရှိပါတယ်တကယ်တော့တင်ယူမှုဟာဘဝတစ်လျှောက်ဘယ်တော့မှမဆုံးပါဘူးအမြဲပဲအစ်စ်အစ်စ်တွေကရှိနေမှာပါလုံးစုံတက်မြောက်ပြီးလို့ကိုကိုကိုယူဆရင်တော့မှားမှာဖြစ်ပြီးဝင်းနေစရာကောင်းပါတယ်တကယ်တော့တင်းစရာတက်စရာအတူယူစရာတွေဟာဘယ်တော့မှဆုံးကမတိုင်ပါဘူးဒါဟာဘဝရဲ့ရှင်သန်ကြီးမဲဖြစ်ပါတယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်။ဒါကြောင့်သူစာအုပ်ခေါင်းစဉ် Becoming ဆိုတာဖြစ်ချင်တာဖြစ်လာဖို့ဆိုရမှာသူကငယ်စဉ်ဘဝတုန်းကသူဖြစ်ချင်တာဖြစ်အောင်ကြိုးစားခဲ့တာသမရဂရောဘဝမှာနိုင်ငံရဲ့တာဝန်ကိုထမ်းဆောင်ခဲ့တာခုလက်ရှိနောက်ပိုင်းဘဝမှာလေဖြစ်ချင်တာလုပ်ချင်တာကိုဆက်လုပ်သွားဖို့ သူ့ကိုယ်တွေ့ဖြစ်ရခရီးတွေကိုကိုးကားပြီးရေးသားခဲ့တဲ့သူ့ရဲ့စာအုပ်ဟာဘက်ဆယ်လာအရောင်းရဆုံးစာအုပ်ရှင်းထဲမှာလည်းပါဝင်ခဲ့တာဖြစ်ပါတယ်တကယ်တော့သူဟာဘဝမှာအနားယူတဲ့နေ့ဟာဘဝကိုလက်မြောက်အရှုံးပေးတဲ့နေ့ဖြစ်တယ်လို့လည်းခံယူထားတာဖြစ်ပါတယ်သမ္မတဂရောမီရှယ်အိုဘားမားနဲ့အတူဂက်လက်ပိုးမှာကဘာပေါ်မှာအကြရဆုံးအမျိုးသားစီးမှာထိတ်ကပြင်းနေသူကတော့ခင်မွန်းဖြစ်သူဘရက်အိုဘားမားပဲဖြစ်ပါတယ်ခင်မွန်းဖြစ်သူဘရက်အိုဘားမားကိုယ်တိုင်ကလည်းဇနီးဖြစ်သူမီရှယ်အိုဘားမားကိုပါရမီဖြစ်ပျက်ဖြစ်ချီးကျူးဆုံးရှိခဲ့တာပါ
For the past 25 years you have not only been my wife and mother of my children you have been my best friend You took on a role you didn't ask for, and you made it your own, with grace and with grit and with style and good humor.
Nungay na sang nani da kala atwe Michelle ha jeno ye chizmi, jeno zmiru ye mikin pi yung damka, a thaya zong miswe kong le pipare. Asa ga zmra goro mluchi mi me lule, nunyan te imwe zwa newe, masyore zwe lungla ne tika sisi nale mu piata bi, da wun jige du pipare.အင်ဗျူရောကိုလူတိုင်းနဲ့ရင်းနှီးအောင်လုပ်ပေးနိုင်ခဲ့သူလည်းဖြစ်ပါတယ်။သူရဲ့အတူယူစရာနမူနာကောင်းတွေကြောင့်လည်းမျိုးဆက်သစ်တွေမြန်မာ့ရဲ့မျှော်မှန်းချက်ထားစေခဲ့တာဖြစ်ပါတယ်။မီရှယ်အတွက်ကျွန်တော်ဂုဏ်ယူပါတယ်။နိုင်ငံဂုဏ်ယူကိုလည်းမြင့်တင်ပေးခဲ့သူဖြစ်ပါတယ်
။1964ခုဇန်နဝါရီလ18ရက်နေ့မွေးနေ့ရှင်မီရှယ်လာဗွန်ရောဘင်ဆန်ဟာအီလီနွိုက်ပြည်နယ်ရှီကာဂိုမှာမွေးဖွားခဲ့ပြီးဖခင်ဖြစ်သူဖရန်စစ်ရောဘင်ဆန်ကရှီကာဂိုမြို့ရဲ့ရေပစ်ဆက်ကုမ္ပဏီတစ်ခုမှာအမှုတန်းဖြစ်ပါတယ်။မိခင်မေရီယန်ရှီလ်ရောဘင်ဆန်ကကနဦးကအင်ရှင်မဖြစ်ခဲ့ပြီးသူ့သမီးအထက်တန်းကျောင်းသွားတော့မှသာစတိုးဆိုင်မှာအယောင်စီမှလုခဲ့သူဖြစ်ပါတယ်။သူတို့ရဲ့ဘေးဘိုးဇင်ဆက်တွေကတော့လူမဲကြီးကျွန်တွေဖြစ်ခဲ့ကြတာပါ။မိဘတွေကပညာရေးကိုအားပေးတဲ့အတွက်ကြောင့်လေသမီးဖြစ်သူအနေနဲ့အထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ပရင်စတန်နဲ့ဟာဗတ်တက္ကသိုလ်တို့မှာဥပဒေဝဲကိုရရှိခဲ့သူဖြစ်ပါတယ်။ဘရက်အိုဘားမားနဲ့1992ခုနှစ်မှာပူးစာဆုံးခဲ့ပြီးနောက်မလာယာနဲ့ဆာရှာဆိုတဲ့သမီးနှစ်ဦးထွန်းကားခဲ့ရကနေခင်မွန်းဖြစ်သူတမရဖြစ်လာရကအင်ဗျူရိုကိုရောက်ခဲ့တာဖြစ်ပါတယ်။မီရှယ်အိုဘားမားနေနဲ့တမရကတော့ဖြစ်ရှင်းနစ်တာတက်တန်းအပြီးနောက်ဆုံးအင်ဗျူရိုမှာပြောကြတဲ့မိယူကတော့ပညာရေးဝန်တန်းများကိုဖြစ်ပါတယ်။အဲ့ဒီမိကွန်းနဲ့မှအမှတ်ရစရာအချက်ကတော့
Young people here and the young people out there, do not ever let anyone make you feel like you don't matter or like you don't have a place.
ဒီနေရာမှာရောက်နေတဲ့လူငယ်တွေရောနိုင်ငံတစ်ဖက်မှာရှိတဲ့လူငယ်တွေကိုရောကျွန်မပြောလို့ရတာကတော့အမေရိကန်နိုင်ငံရဲ့လူနေမှုဘဝမှာနေရာပေးမခံရဘူးဆိုပြီးနောက်ချမနေကြဘူးပဲဖြစ်ပါတယ်။အားလုံးမှာအခွင့်အရေးရှိကြပါတယ်။ကိုဖြစ်ချင်တာကိုဖြစ်ခွင့်ရှိကြပါတယ်။ဒါပေမဲ့ကျမဒီနေရာမှာရှင်းရှင်းပြောလို့ရတာကတော့ဒီအခွင့်အရေးဟာသူ့ဖာသူတော့ကြလာမှာမဟုတ်ပါဘူးကိုစူးစမ်းမှရမှာဖြစ်ပါတယ်ကိုအခွင့်အရေးဟာရပိုင်ခွင့်တရားဆိုပြီးတော့မစူးစမ်းပဲမနေကြပါနဲ့အရင်ခေတ်ဆက်ဆက်ကလူငယ်တွေစူးစမ်းခဲ့ကြသလိုပဲအခုခေတ်လူငယ်တွေလည်းကိုတာဝန်ကိုကြည်ကြရမှာဖြစ်ပါတယ်အဲ့ဒါကတော့အခုငယ်ရွယ်တဲ့ဘဝအချိန်ကစလို့ခုကိုကိုကိုပြင်ဆင်ကြဖို့ပဲဖြစ်ပါတယ်နိုင်ငံမှာဖြစ်သည်မြကိုစိတ်ဝင်စားကြပါနိုင်ငံသားတဦးတာဝန်ကိုကြည်ကြပါအမေရိကန်ရဲ့စံထားချက်တွေကိုကာကွယ်ဆောက်ရှောက်ကြပါဆိုလိုတာကတော့အကောင်းဆုံးပညာရေးကိုကိုယ်တိုင်ရယူဖို့ကြိုးပမ်းကြဖို့ပဲဖြစ်ပါတယ်ဒါမှလည်းအောင်မြင်မှုရမယ်ကိုမိသားစုကိုကိုရှာဖွေလှုပ်ကြွေးနိုင်မယ်ကိုလူအဖွဲ့အစည်းမှလည်းအဖို့တန်တဲ့လူဖြစ်လာမှာဖြစ်တယ်လို့မီရှယ်အိုဘားမားကပြောသွားတာဖြစ်ပါတယ်သမရဂရောဖြစ်အင်ဗျူရောမှာရှင်းနေကြတာဝန်ကြီးကြီးထမ်းဆောင်ခဲ့တဲ့မီရှယ်အိုဘားမားထိုက်ခဲ့တဲ့အမွေအနှစ်ကိုဘလို့အမှတ်ရမလဲ။တမိုင်းတူတေးသည်ဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုက်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါရှင်။
သူ့အမွေအနှစ်ကတော့စိတ်ရင်းစေတနာရင်းနဲ့ကိုက ွန်းပွန်းလင်းလင်းနဲ့တိတ်ခါရှိရှိနဲ့ဘာမှမဆိုမှန်မှန်ကန်ကန်ကိုပြောဖို့ကိုခင်မွန်နာမည်တက်ဖို့အတွက်ဟန်ဆောင်ပြီးပြောစရာမလိုဘူးကို project တစ်ခုကိုလုပ်တော့မယ်ဆိုလဲလူတွေနဲ့ထိတွေ့တဲ့ခါကျရင်လည်းစင်မြင့်မော်တက်တဲ့ခါကျရင်လည်းအဲ့လူတွေကိုကိုကစင်မြင့်မော်မှာနေပြီးတော့ဟောတာထက်အဲ့လူတွေရဲ့အိမ်ထဲမှာဧကန်းမှာပဲကိုကစကားချေတင်ပြောနေသလိုအဲ့လိုမျိုးဖြစ်အောင်သူတို့နဲ့တသားတည်းဖြစ်အောင်ပြောဖို့လိုတယ်လုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒါကိုသူပြရတယ်နောက်တစ်ခုကအမေရိကန်နိုင်ငံမှာရှိတဲ့စင်ရဲတဲ့ကိုမှအခွင့်အရေးမရှိတော့ဘူးလမ်းပိတ်နေတယ်လို့ထင်တဲ့လူငယ်လူရွယ်တွေအကုန်လုံးလည်းသူကဘာပြောလဲဆိုတော့ yes you can ဘာမဆိုကိုလို့ရင်စူးစမ်းရင်စူးစမ်းလို့ဖြစ်နိုင်တယ်သူရတာပညာရေးလည်းမိမောင်းထိုးပြတယ်နောက်ပြီးတော့ဘလော့ပဲစားတက်တက်လုတ်ကဲရှိကျမ်းမာမှာပဲကိုကလုံလုံနိုင်မယ်လေကျမ်းမာရေးတက်ကလည်းအရေးကြီးတယ်အစားတောင်းတယ်လည်းပတ်သက်ပြီးတော့တယ်သူအဲ့လိုမျိုးပြောတယ်ဆိုတော့အဲ့ဒါတွေကသူ့တဲ့တွင်းနဲ့ကြိုင်းခဲ့မှာပေါ့နော် You can
bend but never break me cause it only serves to make ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ပြီးမှာတော့ဒီတစ်ပတ်တုဒ္ဒဆုံလင်အမေရိကန်တခွင်စီစဉ်မှာ2018ခုနှစ်အတွင်းအမေရိကန်တခွင်ကတည်ကောင်းစရာတွေအကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ရှင
်ဧပြီလ24ရက်နေ့ဟာအမေရိကန်ကွန်ဂရက်စာကြီးတိုင်းရဲ့218နှစ်မြောက်မွေးနေ့ဖြစ်ပါတယ်1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေအားများလွန်းလာကြောင်းကောင်းအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြီးပေါင်းရစွာပြပြနိုင်ပါတယ် Mr. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါတယ်
But the legend is that he could tell you
Saudi Arabia မှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိသျှတပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ် Green ribbon
means that it's an original ဖေကျော်စိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါ Congress စာကြည့်လိုက်မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြည့်တိုက်မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ်
။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1,000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာ။နေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ့်ကိုနေရာလွတ်မကြံတော့သလောက်ပါပဲ။
နေရာတိတ်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံငွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာစက်တင်ဘာ23ရက်နေ့ကနေ29ရက်နေ့ထိသတင်းပတ်ဟာအမေရိကန်ပြည်ထောင်စုမှာအများဖတ်ရှုခွင့်မရအောင်တားမြစ်ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ဖြစ်ပါတယ်။စာအုပ်တွေကိုစစ်စစ်ဖြတ်တောက်တာနဲ့လွတ်လပ်စွာဖတ်ရှုခွင့်ကိုမီးမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်အခုလိုရက်သတ်မှတ်ထားတာပါ။ဒီနှစ်မှာတော့2019ခုနှစ်အတွင်းပိတ်ပင်ခံရတာဒါမှမဟုတ်အငင်းပွားစရာအဖြစ်အများဆုံးစာအုပ်စေုပ်စင်းကိုအမေရိကန်စာကြည့်တဲ့အသင်းကြီးကထုတ်ပြန်ပါတယ်ဒီလိုပိတ်ပင်ခံရတဲ့စာအုပ်တွေထဲမှာတေချောင်းကြံစည်မှုလိန်ချောင်းအသားပြေးရေးသားမှုလိန်တူကြီးကြိုက်နှစ်သက်သူတွေရဲ့ဒလီစရိုက်လိန်မိုင်းဆိုင်ရာအကြမ်းဖက်မှုအသားအယောင်ခွဲခြားမှုစတာတွေကိုခက်ရှင်းရှင်းရေးသားဖော်ပြထားတဲ့စာအုပ်တွေပါဝင်ပါတယ်ဝါရှင်တန် DC စာကြည့်တဲ့ Foundation အဖွဲ့အကြီးအကဲ Linnea Hegarty က
Families with
two dads or two moms, for example. Also, sometimes
အဖေနှစ်ယောက်အမေနှစ်ယောက်ရှိတဲ့မိသားစုတွေလိုမျိုးနဲ့ အထူးသဖြင့်စစ်မဲ့ဖြစ်ပွားနိုင်တဲ့အထိအငင်းပွားလာနိုင်တဲ့နိုင်ငံရေးအယူအဆပါဝင်တဲ့စာအုပ်မျိုးတွေကိုဖတ်ရှုခွင့်ပိတ်ပင်လေးရှိပါတယ
်။ 13 reasons why ဆိုတဲ့စာအုပ်ကတော့ New York Times သတင်းစာမှာဖော်ပြခံရတဲ့အယောင်ရဆုံးစာအုပ်စာရင်းဝင်မှာဒါပေမဲ့လည်း2009ခုနှစ်ကထုတ်ဝေတဲ့အဲဒီစာအုပ်အကြောင်းရုပ်မြင်သံကြားဇာတ်လမ်းတွေရိုက်ကူးလိုက်တဲ့အခါမှာတော့လူမှုအတိုင်းဝိုင်းကြားအငင်းအခုံပြောဆိုဆွေးနွေးစရာတွေဖြစ်ခဲ့တာပါ။ကိုကိုကိုတေချောင်းကြံစီတာနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြထားတာကြောင့်ဒီစာအုပ်ကိုကျောင်းနေမှာထားရှိဖို့တားမြစ်ထားပါတယ်။ The Kite Runner ဆိုတဲ့စာအုပ်ကတော့လိမ္မာအကြံဖတ်မှုနောက်ဒီအကြံဖတ်ဝါဒနဲ့ပတ်သက်ပြီးတော့အသားပေးဖော်ပြတာကြောင့်ပိတ်ပင်ခံရတာပါ။2012ခုနှစ်မှာထုတ်ဝေခဲ့တဲ့ Drama ဆိုတဲ့ရုပ်ပြဇာတ်လမ်းကတော့လိမ္မာချစ်ကြိုက်သူတွေရဲ့ဇယိုက်တွေကိုဖော်ပြထားတာကြောင့်ကျောင်းစာကြည့်လိုက်ဒီမှာထားရှိခွင့်ပိတ်ပင်ခံရတာပါ။ American စာကြည့်လိုက်အသင်းကြီးကနေနိုင်ငံတော်ကစာကြည့်လိုက်တွေကျောင်းတွေတက္ကသိုလ်တွေစုစုပေါင်း354ခုကိုစောင့်ကြည့်လေ့လာခဲ့ရမှာ2019ခုနှစ်အတွင်းအများဖတ်ရှုခွင့်ပိတ်ပင်ခံရတာဓမ္မမဟုတ်အငင်းပွားစရာဖြစ်ခဲ့တဲ့စာအုပ်ပေါင်း416အုပ်အထိရှိခဲ့တယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျာ American ပြည်အောင်စုနောက်ဖက်ကျန်းတဲ့နေမီတွေကရွှေတူးဖော်တဲ့မိုင်းတွေအလှပြင်ဆိုင်တွေနဲ့ကောင်းဝိုင်တွေဟာအခုခါမှာဟောလိဝုဒ်ရုပ်ရှင်တွေထဲမှာပဲတွေ့မြင်နေကြရတော့တယ်ဆိုပေမဲ့အရီဇိုနာပြည်နယ်ကမိုင်းလုပ်ငန်းတွေရှိခဲ့တဲ့အော့ဒ်မန်မြို့ကလေးမှာတော့အတိတ်ကယဉ်ကျေးမှုတွေကိုတွေ့မြင်နိုင်ပါတယ်။အဲဒီမြို့မှာဆိုရင်ခရီးသွားအလေပတ်လာရောက်သူတွေကြီးစုလေးလာဖို့မြင်းတွေမီးတွေအသုံးပြုကြသလိုတနက်တန်တချို့ကိုလည်းရန်ဖန်ရန်ခါကြားရမှာပါအောင်ရှိရကုနစ်ဒီရုံးက Wild West လို့ခေါ်တဲ့ American နောက်ဖက်ပိုင်းကရွှေတူးဖော်ရနေရတွေကိုမြို့ကန်တချို့ကပြန်သရုပ်ဆောင်ပြနေကြတာပါ။အဲ့ဒီနေရတွေရုံးကဆိုရင်တနက်ကန်တချို့ဟာဗန်တွေကိုဝင်စီးပြီးတော့ရွှေတွေကိုခိုးယူကြပါတယ်။အခုခါမှာတော့အလေပတ်လာရောက်သူတွေကိုဆွဲဆောင်တဲ့အနေနဲ့အဲ့ဒီခေတ်ကာလကအတိုင်းကြံကြံတန်တန်ပြန်သရုပ်ဆောင်ပြနေကြတာပါ။ Old Man Double Studio ပိုင်းရှင် Linda Woodard က
Our country is very young compared to
Europa Asia နိုင်ငံတွေတက်ဆိုင်ရင်ဒီနိုင်ငံရဲ့သက်တမ်းကနှုတ်ပါတယ်။ဒါကြောင့်အနောက်အရက်ကကောင်းပွားတွေ၊ရွှေတူးသူတွေနဲ့အတိတ်ကနေထိုင်ပုံတွေဟာလူတွေလာကြည့်ချင်လောက်အောင်ဆွဲဆောင်မှုရှိကြပါတယ်
။ Arizona ပြည်နယ်မှာ1800ခုနှစ်အလွန်ကာလတွေကရွှေကိုပထမဆုံးရှာဖွေတွေ့ရှိခဲ့တာပါ။အဲဒီကာလတုန်းကရေကြီးရမျက်နှာရကိုရှာဖွေကြတဲ့လူတွေဒီနေရာမှာလာစုမိပြီး Old Man မြို့ကိုတည်ထောင်ခဲ့ကြတာပါ။စတင်တည်ထောင်တုန်းကတော့လူသတောင်းလောက်ထိနေထိုင်ခဲ့ကြပြီးဒေသတွင်းမှာအကြီးဆုံးမြို့ဖြစ်လာပါတယ်။အဲဒီနောက်ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအော့ဒ်မန်မြို့ကန်တွေဟာမြို့ကိုစွန့်ခွာပြီးတခြားအလုပ်တွေရှာဖွေကြတာကြောင့်မြို့မှာလူ300လောက်သာကျန်ခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း40လောက်အကြာမှာတော့ခရီးသွားတွေစိတ်ဝင်စားစရာမြို့အဖြစ်ပြန်လည်စီကားလာပါတယ်။အော့ဒ်မန်မြို့ကန် Big Mike Fox က
I live by my own wits and my own
ဘယ်သွားပါဘာလုပ်ပါဘာအာမခံရှိရမယ်ဆိုပြီးပြောမဲ့သူမရှိတော့ကိုဘာသာကိုအေးအေးချမ်းချမ်းနေတယ်လို့နေလို့ရပါတယ်
။ Fox အနေနဲ့အခုလိုနေနေတာကလည်းမြို့နီနာဝန်းကျင်မှာတူဖော်လို့ရတဲ့ရွှေတွေကြန့်ရှိနေသေးလို့ပါ။ဘူမိဗေဒပညာရှင်တွေကတော့အဲဒီတောင်တွေအောက်မှာဟိုးရုံကတူဖော်ရကနေကြန့်ခဲ့တဲ့ရွှေသန်းပေါင်း80အောင်စလောက်ရှိအောင်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ Old Man မြို့လေးမှာ Fox လိုမျိုးအေးအေးချမ်းချမ်းနေကျင်သူတွေအလဲလာသူတွေနဲ့စီကားနေပါတယ်ခင်ဗျာ။
2018ခုနှစ်တွင် American တခွင်ကတည်ကောင်းစရာတွေအကြောင်းကိုတင်ပြထားတဲ့ကိုအောင်ရဲ့သုတဆုံလင် American တခွင်အစီအစဉ်ပြီးအခုတော့လာမယ့်စနေညတိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတော့ကိုအသိပေးပါရစေရှင
်ဒေါ်ရရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝယ်တွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်သံတွေထွက်ပေါ်လာနေပါတယ်မူရစေဝါတွေအများအများဖန်ဆီးမိနေပေမဲ့တရားခံကိုမမိတာရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။မူရစေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်ရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382နံပါတ်၅လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ VOA ဓာတ်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုအလှည့်ပေးကြအောင်ပါ။မြန်မာနိုင်ငံရဲ့တတုတူဖို့ရေးကဏ္ဍမတိုးတက်ပဲရှိနေရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးဝေးလွင်နဲ့ဒေါခင်မျိုးတက်တူဆွေးနွေးသုံးသပ်ထားတဲ့အပိုင်းနှစ်ကိုနားဆင်နိုင်ပါရဲ့ရှင
်။မြန်မာနိုင်ငံရဲ့တက်တူတူဖို့ရေးကဏ္ဍဘာကြောင့်မတိုးတက်ပဲရှိနေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးဝေးလွင်ရဲ့အမြင်ဒုတိယပိုင်းကိုဒီတစ်ပတ်မှာတင်ပြပေးပါမယ်။
တတူဒီတရားစားတဲ့တိုက်ပြည်ကွန်ပျူတာတက်ဖို့ဒီမတားစီးပွားရေးလာလာကောင်းတဲ့ဟိုအခွင့်အရေးတွေရှိရတာနဲ့တော့ကျွန်တော်တို့ကလို့ပြောမယ်ဟိုဘိုးပြမှာကြောက်တဲ့စစ်တေကြီးလိုပဲဘာမှမလုပ်ရသေးခင်စိုးရင်စိတ်ကြီးများပြီးတော့စီကန်းကြီးထုတ်လေအဲ့စီကန်းထုတ်တဲ့ပုံမှာအဲ့စီကန်းကိုကင်နေပြီးအဝင်ရှင်းလူပြပိုအခွင့်အရေးတွေရနေပိုချမ်းသာလေဆိုတဲ့အနေထားကိုဒီနေ့နေထားရောက်ရှိနေဖြစ်ပါတယ
်စီမင်းစီကန်းတွေထုတ်မယ်ဆိုရင်တတူတူးဖို့ဖို့အတွက်မတူးဖို့ခင်မှာဘာတွေလုပ်တင်လဲဆိုတာတွေကိုပါအသေးချာသိဖို့လိုပါတယ်
။တတူတူးတယ်ဆိုတာကအိန္ဒိယတခုမှာအိက1500ဖြစ်ပြီးလူကြီးကကမြေပေါ်ရေးဆွဲမယ်ဖြစ်ပေါ်နိုင်တဲ့ပိုတန်ရရှိတဲ့အိန္ဒိယအလားလားကောင်းတဲ့အိန္ဒိယကိုရှာဖွေမယ်။အလားလားကောင်းတဲ့အိန္ဒိယကိုရှာဖွေပြီးတဲ့အခါမှာအိုဘိုတိကျတဲ့ဒီဒေးမတေးလီဆွဲပြီးတော့စက်တက်တိုက်တာမယ်။လူသားစိတ်ကူးတယ်လို့ပဲ။နောက်သူကလူအရင်ဒါမတ်တွေတွေတူးပြီးတော့ဒီအောက်ကကြောက်ခဲနေမှုကြရည်ကြီးမှာတွက်ပြီးတော့တတူတိုက်ပမာဏကိုကျန်ရင်တွက်မှာပေါ့နော် P1 P2 P3 စတဲ့ကြီးတွက်ပြီးပါသိကြကြီးဆိုရင်အဲ့ဒီတတူတိုက်ရဲ့ data ကို deposit ရဲ့ data ကို mining engineer ကိုပေးတယ်တတူရဲ့ engineer ကဒါကို mine design ဆိုရင် cost လောက်ရှိမလဲတွက်တယ်ဘယ်လိုထုတ်အောင်လဲတွက်တယ်ဥပမာထုတ်မလား underground ထုတ်မလားစသဖြင့်ပြီးတော့မှဒီတတူတန့်စင်တဲ့ methodology engineer အဲ့ဒီတတူထွက်လာရင်တန့်စင်ကြီးဘယ်လောက်ရှိမလဲဘယ်လိုစမြုပ်တဲ့တန့်စင်မလဲဘယ်လောက်ရင်းမြမလဲဆိုတော့တွက်တယ်ပြီးတော့မှအဲ့တော့ cost ကြီးအားလုံးကိုခံမ cost ကြီးအားလုံးတွက်ချက်ပြီးမှ investor ခေါ်တဲ့ရင်းမြနိုင်တဲ့လူကိုတင်ကြတာပါရင်းမြနိုင်တဲ့လူကနောက်9နှစ်တမို့နောက်10နှစ်ဒီတတူဒီကဘာမှဈေးကဘယ်လောက်ဖြစ်နိုင်မလဲသူတော်ကိုတွက်ချက်ပြီးမှသူရင်းတယ်ဆိုတော့သူပြတ်ချက်ချိန်ကြမှတတူတွင်လုတော့မယ်ဆိုတော့ပဏာမအစဖြစ်သွားတယ်အဲ့ချိန်ကြမှပရိုဒက်ရှင်ထုတ်တော့မယ်ထုတ်လို့လုံကလုတော့မယ်လို့သုံးပြတဲ့အချိန်ကြမှခုနပြောတဲ့သဘောပေါက်ဝင်ကာကွယ်ရမယ်အချက်လက်တွေ EIA report တွေ EIA report တွေကိုလုပ်ရမယ
်တတူတူဖို့မှုကြောင့်ပဝန်းကျင်ကိုဘယ်လောက်ရိုက်ခတ်မှုရှိမယ်ဝင်းကျင်မပြက်စီအောင်ဘယ်လို season ထိမ့်သိမ့်မယ်ဆိုတာကိုတင်ပြတယ်ဒီ EIA EMP အစီရင်ခံစာတွေထုတ်တဲ့အဆင့်ဟာတတူမိုင်းတစ်ခုဖြစ်လာစေမယ်နောက်ဆုံးအဆင့်ဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ဒီအစီရင်ခံစာတွေကိုအရင်တင်ခိုင်းနေတာတွေ့ရတယ်လို့ပြောပါတယ
်အခုကကြောင်းမြန်ပေါ့နော်ကျက်ဥကအရင်ကကျမအရင်ကမပြီးလုံငန်းမစခင်စာရွက်ပေါ်မှာရေးတဲ့စောက်ဝင်းကျင်ကာကွယ်ရေး EMP ရောဘာလို့ဆိုတာဒါစောသေးတယ်အဲ့ပေါ်မှာပဲလုတ်ပိုင်ခွင့်တစ်ခုအနေနဲ့လူလာအပ်တဲ့ကုန်ကြမ်းစစ်ကြီးအများကြီးဖြစ်နေတယ်ဘာမှမဟုတ်ပဲနဲ့ဥပဒေမျိုးပုံရေးဆွဲတဲ့စန္ဒတိုက်တာနာတဲ့အတွက်ပတ်ဝန်းကျင်ကလူချစ်ကြတဲ့ဆိုရင်ပြီးတော့ဘလူလာတဲ့ကုန်ကျစရိတ်တွေနဲ့အချိန်တက်ကြတဲ့ပတ်ဝန်းကျင်သူတည်တနာစာရန်းတွေစာရွက်ပေါ်မှာပြုစုနေတာတွေကြီးဒါလည်းတွင်ဖားတဲ့အချက်တစ်ချက်ကြီးကျွန်တော်တိတိကျကျကျွန်တော်ပြောလိုပါတယ်ပတ်တုတစ်ခုသူ့အစဉ်အဝေးချန်သေးတယ်တက်ကြည့်ဗမာနိုင်ငံတိုင်းကမှလည်းပတ်တုထုတ်လုပ်တဲ့ဒီဧရိယာကြီးဗမာတိုင်းကလုံးရဲ့ပိုင်းနဲ့ဒီဧရိယာစုစည်းပေါင်းရဲ့အတ္တမလေးဂျာဟင်လုံးပဲရှိပါတယ်ဒါကိုစနစ်ကျပြန်တော့ရပါတယ်ပြန်ပြန်ထင်းရပါတယ်ဒီအတိုင်းမပြည့်စည်ပါဘူးပြည့်စည်မှဆိုလို့တုတ်ကျင်ကာကွယ်ရင်းနဲ့တရားဝင်လုပ်တဲ့အခက်အခဲကြီးကြံ့ကြတဲ့အခါမှာတရားဝင်လုပ်တာတွေကပို့ပြီးတော့မြန်ဆန်လာပြီးတော့တရားဝင်လုပ်တာတွေများလာရင်းနဲ့ပဲပြည့်စည်မှကြောက်လို့တရားဝင်လုပ်ငန်းတွေပို့ကြံ့ကြတဲ့ကြံ့ကြလေးတရားဝင်လုပ်ငန်းတွေပို့များတဲ့များလာရင်တရားဝင်လုပ်ငန်းတွေကြောင့်ခုနပြောတဲ့တကယ်တမ်းတူးတဲ့အခါကျပြည့်စည်လာပြီးတော့ထိတ်ထိတ်ငွဲ့လူတွေကလည်းမရှိပါဘူး
မြန်မာနိုင်ငံကတွားလာရခက်ခဲတဲ့ဝေးလံခေါင်းတီးတဲ့ဒေသတွေမှာရှိတဲ့တတူတိုက်တွေမှာတွေ့ရတတ်တာကဗဟုသုတတိတ်မရှိသေးတဲ့ဒေသခံတွေကိုအဖွဲ့အစည်းတချို့ကလှည့်ပြားတာမျိုးလို့ပြောပါတယ်
။ဒီကအားနေတဲ့ဒေသခံတွေကိုညီညွတ်စုံနဲ့စီရဲစာပဲပြောပြောအရက်ပဲအဖွဲ့အစည်းပဲဆိုဆိုဒီလူတွေကဟိုတရားဝင်မှမသိတရားဝင်မှမသိပဲနဲ့ရောတရားမှာဆိုလူသားချင်းရင်းစားသည်ဖြူလိုက်တာနဲ့အဲ့ဒီဘက်ကကျေးဇူးရှင်ဘက်ကြီးဖြစ်ပြီးတော့တရားဝင်တူးနေတာ။အဲ့ဒီဘက်ကရွာသားတွေပတ်စံနဲ့ကြုတ်ပြီးတော့တရားဝင်လာတဲ့အဖွဲ့တွေကိုတရားဝင်အောင်တောက်ခိုင်းနေဆန္ဒပြခိုင်းနေတာ။ အဲတရားမလုပ်တဲ့လူတွေကတရားဝင်ဖြစ်ပြီးတော့တရားဝင်လုပ်ပြီးတော့တနည်းကြလုပ်မဲ့ပညာရှင်ရှိတဲ့အဖွဲ့တွေကဝင်လို့မရတော့ဘူး။ဒီလိုခြေကအဓိပ္ပာယ်အားနည်းတဲ့ PPT တွေကိုလည်းတလွဲအချင်းလွဲအောင်လို့တရားတွေခေါ်ပြီးအကျိုးစီးပွားကိုရှည်တန်းတင်တဲ့အဖွဲ့ကြီးတွေကလည်းမမနိုင်ငံမှာညတ်တဲ့ညလာတာကိုလည်းပြန်လဲသုံးသပ်ချက်မှတ်ဖို့လိုလိမ့်မယ်
။ဒါအပြင်တတူတူးဖော်ခွင့်အတွက်တက်တန်းတိုးရမှာနှစ်အဆက်ဆက်အခွန်တွေဆောင်ပြီးစနစ်တကျလုပ်နေတဲ့တတူတွင်တွေအတွက်လွယ်ကူအောင်လုပ်ပေးတင်ပါတယ်။
ဒါရီအမောအလွယ်တကူတက္ကံတူပြရမယ်တတူတကူဆိုအနည်းဆုံးအနည်းစိတ်90ပြရမှာ9နဲ့9နဲ့ဆိုရင်တူတယ်ဆိုတာတစ်ခါတစ်ခါတူလိုက်ရင်အောက်စီလူတန်းစားရဲ့နားလျောလိုက်ပြောရတယ်ဆိုရက်ပြန်ပုတ်ဘူးဒီကိုပလီစီမေးကြီးတောင်းတင်းကသူထုတ်လို့တဲ့ကာလမှာလည်းမိစတိတွေပန်းလာထွက်တဲ့တတူကိုလည်းအချိုးကျအစိုးရကိုပေးသလားအခုခွေးဆောင်သလားပဝင်းစီတိကျမှုအားနဲ့အောင်ဘလို့ကောက်ွက်မထိကရဘလို့ကောက်ွက်ထားတယ်လေဘလို့သိသိထားတယ်လေရချိုးရချိုးလေးသူဘာတွေလုပ်ကလေးဆိုရက်အိုက်တာတဲ့ပြည်တော်နဲ့တိုက်တာပြရရှိပြီးသားပဲအော်အတော်တကူဆက်လက်လုပ်နိုင်အောင်ပြေးဖို့လိုတယ်။ပေါင်းနံများစွာစစ်သားရှိတဲ့ကဘာကျော်မိုင်းညာကိုပြစ်စည်းသွားပြီ။ဘာလို့လဲဆိုတော့တရားဝင်ထုတ်ပြန်သူတွေကိုဆက်ခဲအောင်လုပ်လိုက်တာဖြစ်တယ်
။တတုကန္နာဟာမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်တိတ်ကိုအရေးပါတာကြောင့်တရားဝင်ကြီးဌာနတခုထားပြီးထိန်းချုပ်တင်တယ်လို့လည်းမြင်ပါတယ်
။တတုကန္နာကမြန်မာနိုင်ငံမှာအရေးကြီးပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကသဘောထားသဘောဝါချင်းအခြေခံချင်းမတူတော့ဥပမာဒီတော့လုပ်ငန်းနဲ့တတ်ထုတ်လုပ်ငန်းဒီမျိုးပေါ်မျိုးအောက်တွေကွာပါတယ်။ဘဝချင်းမတူပါဘူး။တခိတ္တခါကမနေချာမှာလေဒီကနေတခုတည်းပူပေါင်းဖွဲ့ထားတယ်။ Ministry of Natural Resources and Environmental Conservation ဘဝတင်ရစာသားနဲ့ပဝန်ကြီးတိတိယကိုကြီးခါနာဆိုမနေချာမှာဖွဲ့တယ်။အခုသူကပြစ်ကစောင်းလိုက်ပါတယ်။သူက Land, Water and Mineral Resources Ministry ကိုလုပ်တိုက်တယ်။ဒီကြီးရတဲ့တန်သာတာတွေမှာပါတဲ့အတွက်ဒီကိစ္စတွေပါအားလုံး Land Department ရော Water Department ရော Mineral ရီအားလုံးပါလေအကုန်လုံးပေါင်းတဲ့ဝန်ထမ်းတစ်ခုအဲ့တော့ငကောပေါင်းစားတဲ့ Environmental Conservation ခေါ်တဲ့သဘောပေါင်းခြင်းကာကွယ်ထိန်းသိမ်းရေးဝန်ထမ်းတာကပြောက်သွားလဲဆိုတော့ Climate Change and Environmental ဝန်ကြီးဌာနအနေနဲ့ကြီးပြောင်းထားလိုက်တယ်ဒါလေးတွေကိုလည်းကြည့်ပြီးဥပမာယူဖို့လိုပါတယ်ကျွန်တော်တို့ကအထုအသေးအနေနဲ့ကျွန်တော်တို့တရှိကျလေးတွေကိုအကြမ်းနဲ့တင်ပြတာဖြစ်ပါတယ်သတ္တုကဏ္ဍသိုးသက်ခြင်းမသိုးသက်ခြင်းကသတ္တုထုံးလို့ဆိုပါနဲ့တာဝန်ရှိတယ်ဒီလိုတွေထောက်ထုတ်တဲ့သူတွေဘဝကတော့ရည်ဖွဲ့တဲ့သူတွေမတော့ဒီဘဝကဘယ်လိုဌာနမှာလဲတာဝန်ရှိတယ်အင်ဂျင်နီယာတွေအဲ့ဒါတွေအားလုံးကပေါင်းစည်းတာဝန်ရှိတယ်
မြန်မာနိုင်ငံတက်တူလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးရင်လွင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာတိုက်ကတစင်ဆက်သွယ်ခြင်းရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်သစ်တာအမှတ်855ရန်ကုန်ဗဟိုစာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့တော်အရှေ့မြောက်ဘက်အုပ်ချုပ်ရေးနယ်မြေထဲမှာရှိတဲ့မန်ဘေ့ချ်မြို့အဓိကနေရာတွေကိုအစိုးရတပ်တွေဝင်ရောက်နိုင်ခဲ့ပြီလို့ဆီးရီးယားအာဏာပိုင်တွေကဒီကနေ့တောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောပါရတယ်။မန်ဘေ့ချ်မြို့ပေါ်တူရကီတပ်တွေရဲ့တိုက်ခိုက်မှုရန်ကိုကာကွယ်နိုင်ဖို့ဆီးရီးယားတပ်တွေဝင်ရောက်ထိန်းချုပ်ပါလို့ဒီဆီးရီးယားမှာရှိတဲ့ကတ်စ်လူမျိုးအဓိကပြည်သူ့စစ်အဖွဲ့ YPG ကသမရပါရှာအယ်အာဆတ်ကိုတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတချို့ကိုလာမယ့်2019နှစ်စပိုင်းကာလအထိပိတ်ထားရမယ့်အခြေအနေဖြစ်နေပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးမှဆွေးနွေးပွဲတွေကိုကြာတာရင်းကမိနစ်ပိုင်းသာလုပ်ခဲ့ပြီးတော့ရှေ့သတင်းဘက်အထိဆွေးနွေးပွဲတွေကိုရွှေ့ဆိုင်းခဲ့ပါတယ်။လွှတ်တော်သစ်တွေကိုဇန်နဝါရီ3ရက်နေ့ကျမှစတင်မှဖြစ်တာမို့ဒီကြားထဲမှာဒီအင်မြူရောနဲ့လွှတ်တော်ကြားအငင်းပွားနေတဲ့ယာယီအသုံးချေကိစ္စကိုဆွေးနွေးမဲခွဲပြစ်မှာမဟုတ်ပါဘူး။အစိုးရလုပ်ငန်းတချို့ရပ်ထားရတာဒီကနေ့တောက်ကြနေ့မှ9ရက်ရှိသွားပါပြီ။အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်ဒီအဆိုးဆုံးထိခိုက်သွားခဲ့တဲ့ခရိုင်မှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုရှင်းနှစ်ဇန်နဝါရီလအထိဆက်လုပ်သွားရမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဆန်တာရေလက်ကြားမှာဖြစ်ခဲ့တဲ့ဆူနာမီဒီလိုင်းလုံးကြီးတွေကြောင့်သေဆုံးသူအရေအတွက်ကတော့426ယောက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကူညီကယ်ဆယ်ရေးအေဂျင်စီကဒီကနေ့မှပြောပါရယ်အစောပိုင်းတုန်းကတော့ဒီသေဆုံးသွားတဲ့သူတွေရဲ့စရင်တချို့ကနှစ်ခါထပ်နေတာကြောင့်အရင်ကကြေညာခဲ့တဲ့သေဆုံးသူစရင်မှာ3ယောက်ပိုနေတာပါပြောင်းဆုံးနေသူစရင်လည်းတိတိတသားနေသွားပြီးတော့အခု23ယောက်ရှိပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေတည်ဆောင်လာတဲ့တင်မောတစင်းကိုဥရောပနိုင်ငံတချို့ကကန့်ကွက်ခွင့်ညှင်းခဲ့ပြီးတဲ့နောက်မှာဒီကနေ့တောက်ကြနေမနေ့မှာတော့စပိန်နိုင်ငံမှာကန့်ကွက်နိုင်ခဲ့ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ဒီကနေ့တောက်ကြညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ16 1925ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.